ဒီအရေးကြီးတဲ့ကမ္ဘာစီးပွားရေးညီလာခံကြီးမှာမြန်မာနိုင်ငံရဲ့ခရီးသွားလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးအတွက်နဲ့အာဆီယံနိုင်ငံတွေကြားမှာလွတ်လွတ်လပ်လပ်ခရီးသွားလာနိုင်တဲ့ပြည်ဝင်ခွင့်ဗီဇာဆိုင်ရာသဘောတူညီချက်တွေကိုချမှတ်နိုင်လိုက်ပါတယ်။နေပြည်တော်မှာကိုရိုင်းသတင်းယူနေတဲ့ကိုချောချောသိန်းကဒီအကြောင်းကိုအခုလိုတင်ပြပါရစေ။မြန်မာနိုင်ငံရဲ့ခရီးသွားလုပ်ငန်းကိုဖွံ့ဖြိုးတိုးတက်ဖို့အတွက်အာရှဖွံ့ဖြိုးတို့တဲ့ရေးပန်းနောက်နော်ဝေးနဲ့မြန်မာဆွေအကြမှာသဘောတူညီချက်ရတယ်လို့သိရပါတယ်။အဲ့ဒီသဘောတူညီချက်ကဘာများပါလဲကိုကျော်ကျော်သိရင်
။တို့ဒီမှာထပ်ထားတဲ့ဒေသကြီးကတော့ဒီမြန်မာဆွေရရဲ့အစားဖွံ့ဖြိုးရေးပန်း ADP ရဲ့နော်ဝေးဆွေရရဲ့ပူပေါင်းပြီးတော့ဒီမြန်မာနိုင်ငံအတွက် Prism Master Plan ပေါ့ဒီကိစ္စလုံးကပုံမှန်တို့တဲ့ရေးဆိုင်ရာစီမံကိန်းကြီးပေါ့ဒီစီမံကိန်းကြီးကနေပြီးတော့ဒီပူပေါင်းတို့တဲ့ရေးစီမံကိန်းပေါင်း38ခုအတွဲဒီတန်ဖိုးငွေအပြည့်ဆိုရင်အမေရိကန်ဒေါ်လာတန်ပေါင်း900နီးပါးပါဝင်တဲ့စီမံကိန်းတစ်ခုကိုသူတို့သဘောတူလိုက်ကြတယ်ဆိုပြီးတော့သတင်းထွက်ပါတယ်။အဲဒီမြန်မာနိုင်ငံရဲ့ဟိုဟိုတယ်နဲ့ခီးသွားလို့ရဝန်ကြီးဌာနဒုတိယဝန်ကြီးဦးထောင်ကိုကိုးကားပြီးကြတယ်မှရေးသားထားတာကတော့ဒီစီမံကိန်းဟာမြန်မာနိုင်ငံကိုဒီကမ္ဘာလက်ခီးတွေပို့ပြီးတော့ဝင်ရောက်လာဖို့အတွက်လမ်းဖွင့်ပေးလိမ့်မယ်။ဒီမြန်မာနိုင်ငံရဲ့နိုင်မဲ့တယ်ပေါ့လာနှစ်ခုမတူမီတဲ့မြန်မာနိုင်ငံရဲ့သူမတူတဲ့အမွေနဲ့ရင်းတမှုအမွေတွေကိုလည်းထိန်းသိမ်းမယ်အခါပဝန်းကျင်ဝင်လည်းမထိခိုက်စေဘဲနဲ့ဒီခီးတော်လုပ်ငန်းဖွံ့ဖြိုးတိုးတက်အောင်အထောက်အပံ့ပေးစေလိမ့်မယ်ဆိုပြီးတော့ဟိုတယ်နဲ့ခီးတော်လုပ်ငန်းကိုညီတာလူပြောက်လူပြောက်ကိုကားပြီးတော့အဲ့ဒီမှာရေးကြပါတယ်ခင်ဗျာ
ဟုတ်ကဲ့မြန်မာအပါအဝင်အာဆီယံနိုင်ငံတချို့ကြားမှာလွတ်လွတ်လပ်လပ်သွားလာနိုင်တဲ့ပြည်ဝင်ခွင့်ဗီဇာနဲ့ပတ်သက်ပြီးတော့လည်းသဘောတူညီချက်ရတယ်လို့သိပါတယ်။အဲ့ဒီစီစဉ်ကဘယ်လိုပါလဲ
။ဟုတ်ပါခင်ဗျာဒီမြန်မာ၊အင်ဒိုနီးရှား၊ဖိလစ်ပိုင်နဲ့ကမ္ဘောဒီးယား၄နိုင်ငံတို့ကဒီအာဆီယံဒေသတွေမှာလွတ်လပ်စွာသွားလာခွင့်ပြီးဗီဇာအတွက်ဒီကနေ့မှာပဲဒီကမ္ဘာစီးပွားရေး2022ခုနှစ်ဆရာဆရာကမ္ဘာစီးပွားရေးဖိုရမ်မှာသဘောတူညီရတယ်ဆိုပြီးတော့တရင်ထုတ်ပြန်ပါတယ်။ဒီလေးနိုင်ငံပေါ့လေဒီမှာအင်ဒိုနီးရှား၊ဖိလစ်ပိုင်နဲ့ကမ္ဘောဒီးယားနိုင်ငံတွေကကမ္ဘာလက်ကြီးသွားလာတဲ့ဆရာဝန်ကြီးတွေဟာဒီလာတွေမှာလွတ်လပ်စွာသွားလာခွင့်သူတို့ဒီမှာရေးထားတာကတော့ smart visas နဲ့အတွက်အတူပေါင်းဆောင်ရွက်ဖို့သဘောတူညီမှုရေးပါထားခဲ့ပါတယ်ဒီမှာနိုင်ငံတွေပြီးတော့မှကျင်းပနေတဲ့အစီအစဉ်ကမ္ဘာစီးပွားရေးဖွံ့ဖြိုးရေးကျင်းပနေတဲ့မှာသဘောတူညီမှုစာချုပ်လောက်ကိုအမှတ်ရေးထိုးရဲဆိုပြီးတော့လေးနိုင်ငံပေါင်းပြီးတော့ဆက်ထုတ်ပြန်ပါတယ်ဒီတရီတို့ပြန်ချက်ထဲမှာပဲခုနကကျွန်တော်ပြောခဲ့တဲ့ဟိုတယ်နဲ့ကြီးသွားလာတဲ့ဝန်ကြီးဌာနကကျောင်းစုဝန်ကြီးဦးထောင်မှကိုးကားပြီးတော့ရေးထားတာမှာဘောဒူညီမှုစာချုပ်လောက်ကိုလက်မှတ်ထိုးခြင်းအားဖြင့်ကြီးသွားလာမှုဆိုင်ရာဝန်ကြီးတွေတာဝန်ရှိသူတွေဟာဒီစနစ်အကောင့်တွေပေါ်နိုင်ဖို့အတွက်အခက်အခဲတွေကိုဖြေရှင်းဖို့အတူတူလက်တွဲစူးစမ်းသွားကြမယ်လို့သဘောတူကြတာဖြစ်ပါတယ်။ဆိုင်ရာနိုင်ငံတွေရဲ့ဆွေးနွေးတောင်းဆိုရှိသူတွေအနေနဲ့အချင်းချင်းလက်တွဲပူးပေါင်းဆောင်ရွက်ကြရင်ကျွန်တော်တို့ရဲ့ယူရက်ကအောင်မြင်မှာပါဆိုပြီးတော့ဟိုတယ်နဲ့ကြီးသွားလာရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးဦးပြောင်းကိုကိုးကားပြီးတော့ဖော်ပြချက်တွေမှာဖော်ပြထားပါတယ်ခင်ဗျာ။
ကိုကျော်ကျော်သိရင်အပြည်ပြည်ဆိုင်ရာလူငယ်ချမ်းသာခွင့်ဒီ Amnesty International အဖွဲ့ကတာဝန်ရှိသူတွေလည်းပဲ Economic Forum အစည်းအဝေးကိုတက်တယ်လို့သတင်းရထားပါတယ်ဆိုတော့ Amnesty International လို့လူအခွင့်ရေးဟိုဆောင်ရွက်တဲ့အဖွဲ့ကပေါ့နော်မြန်မာနိုင်ငံမှာယင်းဒီမြှုပ်နှံကြမဲ့စီးပွားရေးလုပ်ငန်းရှင်တွေကိုဘယ်လိုသတင်းစကားမျိုးပါပါလဲ
AI အဖွဲ့ရဲ့အတွင်းမှုချုပ်ဒူးဖြစ်တဲ့ Mr. Sally Shetty ကိုတီချာပြစ်ဆိုမီဒီယာကိုရောက်ခဲ့ပါတယ်အဲ့ဒီမှာသူကဒီနိုင်ငံတကာစီဝေးတာဝန်ပေါ်လေမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံကိုစီဝင်စားရတဲ့စီဝေးလုပ်ငန်းရှင်တွေကို AI ကပြောတင်တဲ့သတင်းစကားသူပြောခဲ့ပါတယ
် So I think it's great that they are interested in supporting Myanmar and the people of Myanmar as I said what's very important is that if you want to have a stable society a prosperous society the only way you can do that is by using
မြန်မာနိုင်ငံမှာလူမှုကိုပံ့ပိုးကူညီဖို့စီဝင်စားကြတယ်ဆိုတော့တင်ကောင်းတယ်လို့ပြောတင်ပါတယ်ဒါပေမဲ့ဒီနေတဲ့လူဖွဲ့စည်းဘယ်ဝတ်ချမ်းသာတဲ့လူဖွဲ့စည်းဖြစ်ချင်တယ်ဆိုရင်တခုဒီတော့နီလန်ကမြန်မာနိုင်ငံကလူတိုင်းကိုတန်းတူခွင့်ရပြီးတဲ့လူခွင့်ရပူပေါင်းတွေကိုအသုံးပြုရပါပဲစီးပွားရေးလုပ်ငန်းတွေကိုကျွန်တော်တို့ပြီးတဲ့အကြံကတော့သူရဲ့ဂျင်းနီးမြုပ်တယ်မှုကြောင့်လူခွင့်ရပေါ်ဘယ်လိုတက်ရောက်တယ်ဆိုတာကိုနားလည်ရမယ်ဆိုတာပါအဲ့ဒါကိုသူတို့စိတ်ထဲထည့်ထားပြီးဒီနိုင်ငံကလူတိုင်းရဲ့အခွင့်အရေးတွေကိုလေးစားပြီးအဲ့ဒါဟာတစ်ဖက်လုံးနိုင်ရတဲ့အခြေအနေဖြစ်နိုင်တယ်လို့ကျွန်တော်ထင်ပါတယ်ဆိုပြီးဒီဆိုင်ရာလူချင်းချက်နောက်ကွယ် AI ဖွဲ့ရဲ့အတွင်းမှုချုပ်ဒူးဖြစ်တဲ့ဆယ်ရီချက်ဒီက PUE ကိုပြောခဲ့ပါတယ်ခင်ဗျာ